ရခိုင်ပြည်နယ်ကသတင်းတွေကိုရယူရေးသားခဲ့တဲ့ရိုက်တာသတင်းလောက်ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့ကိုထောင်ဒဏ်9နှစ်ချမှတ်လိုက်တဲ့အပြင်66ဂါကြီးနဲ့ပုံမှန်900တွေနဲ့တရားစွဲဆိုထားတာတွေများလာတာကြောင့်လာမယ့်နှစ်မှာထုတ်ပြန်မယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အဆင့်ဟာယခုနှစ်တက်ပုံမူကြသွားနိုင်ခြေရှိနေကြောင်းမျက်စိမချသတင်းတော့များအဖွဲ့ RSF ကအော်တိုဘာလာတရက်နေ့ကသတိပေးလိုက်ပါတယ်မြန်မာနိုင်ငံကသတင်းသမားတွေအနေနဲ့စုံစမ်းဖော်ထုတ်ရေးသားရမှာအခက်အခဲတွေရှိနေတယ်လို့သတင်းသမားတွေချိန်ချောက်ခံရတာတွေကသတင်းလွတ်လပ်ခွင့်အဆင့်ကျသွားနိုင်တဲ့အခြေအနေဖြစ်ကြောင်းနိုင်ငံသားသတင်းထောက်တဦးဖြစ်တဲ့ကိုတီးရသွေးကပြောပါတယ
်ဒီ writer ကိစ္စဖြစ်တဲ့အချိန်မှာကျွန်တော်တို့မှာနောက်ဆက်ကြောက်စရာခေတာတကွာကျွန်တော် secret အရဟံမျိုးအဲ့တော့ကျွန်တော် investigative journalism ကိုကျွန်တော်တို့ရှိမှာစဉ်သုံးမှုလုံးဝမလွယ်ဘူးဆိုတဲ့ဟာမျိုးကျွန်တော်တို့ message ပေးခဲ့တာပေါ့နော်အဲ့လိုမျိုးအချစ်ချပ်ခါရတယ်ကျွန်တော်တို့ရှိမှအဲ့လောက်မလွတ်လပ်သေးဘူးကျွန်တော်ဒီစုံစမ်းစစ်ဆေးပေါ်ထုတ်တဲ့ဒေသပညာဘွားပြီးမှစဖို့တော်တော်ကြီးကိုစော့စားရမယ်တော်တော်ကြီးကိုဟိုပေးသမှုကြီးလိမ့်မယ်ဆိုရဲ message ပါကျွန်တော်တို့ထပ်ရတယ်တော့ဖတ်ချက်လာတယ်ချစ်ချောက်ကျွန်တော်တို့ဒီလိုလူမျိုးဘာသာကြီးကိုခြေခံတဲ့နိုင်ငံကြီးတွေထားကြပါရင်ပို့ပြီးချက်လာမယ်အဲ့တော့ဒါဒီအားလုံးကပြည်မှာဖြစ်လာတဲ့ဖြစ်စဉ်တွေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့တွေကသတင်းတောက်တွေရောသတင်းဌာနတွေရောအားလုံးကစဉ်းစားပြီးခေါ်လာတယ်ကိုကိုကိုကန့်သက်လာတယ်တခုခုလုံတိုင်းလုံတိုင်းမှာတောင်းကြလာတယ်ထိတ်သာလာတော့ပေါ့နော်အဲ့ဒါအဲ့အချင်းတွေရောက်လို့ဖြစ်ပါတယ
်ဒါအပြင်လက်ရှိတည်တဲ့ဥပဒေတွေတဲကဒီမိုကရေစီစနစ်နဲ့မကိုက်ညီတဲ့ဥပဒေတွေကိုပြင်ဆင်ဖို့လိုအပ်တယ်လို့ဘယ်အစိုးရကိုမဆိုဝေဖန်ထောက်ပြနိုင်တဲ့စနစ်ဖြစ်ဖို့လိုအပ်ကြောင်းနဲ့သတင်းလွတ်လပ်ခွင့်အဆင့်ကျသွားခြင်းဟာဒီမိုကရေစီနဲ့လူ့အခွင့်အရေးမရှိသေးတာကိုပြသနေတာဖြစ်ကြောင်းလည်းကိုတီဟာသွေးကပြောပါတယ်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေဟာဖွဲ့စည်းပုံအခြေခံဥပဒေအရကန့်သတ်တာတွေရှိတာကြောင့်သတင်းမီဒီယာလွတ်လပ်ခွင့်အပြည့်အဝမရသေးကြောင်းNLD ပါတီပြောရေးဆိုခွင့်ရှိသူမုံရွာအောင်ရှင်ကပြောပါလေ
။ဒီတရားလွှတ်တော်မှာဗမာလင်ကအဆင့်ကျသွားတယ်ပေါ့နော်။ဒါကတော့တကယ်တော့မကောင်းကြီးရပါပဲ။ဒီလိုအရည်ကတော့ကျွန်တော်တို့မှာဟိုအကန့်အသတ်တွေအများကြီးရရှိတယ်လို့ဝါခံရတာလေ။ဟိုပြည်ကဝင်ရအကန့်အသတ်ရှိမယ်။ဒါကအကန့်အသတ်တွေလည်းရှိတယ်။အဲ့ဒီအကန့်အသတ်တွေကြားထဲကနေပြီးတော့ကျွန်တော်တို့ကဒီတရားမီဒီယာလွှတ်တော်ကိုရှင်းလင်းအောင်လုပ်နေရတာပဲ။အဲ့ဒီတရားမီဒီယာဘက်ကလည်းတောင်းဖို့အများအားတောင်းဆိုနေရမယ်။အများအားဓာတ်ပြီးပြောနေရမယ်။တို့ဒီပဲကျွန်တော်တို့ဒီဘက်ကအစိုးရဘက်မှာလေသူစင်တော့ပြည်ကြိုင်းဝန်ကြီးဌာနအနေနဲ့လေဒါပဲဒီ information ကိစ္စတွေကိုသိစာပြည့်မြောက်တွန်းပေးနေရမယ်စစ်စော်ပေးနေရမယ်လို့ကျွန်တော်အဲ့လိုပဲယူဆတယ
်။မက်စီမချသတင်းတော်များအဖွဲ့ RSF ဟာနိုင်ငံပေါင်း180မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့ရေးသားခွင့်တွေကိုစောင့်ကြည့်လေ့လာပြီးနှစ်စဉ်အစီရင်ခံစာနဲ့သတင်းလွတ်လပ်ခွင့်အဆင့်တွေကိုထုတ်ပြန်နေတဲ့အဖွဲ့ဖြစ်ပါလေ။ဒီအဖွဲ့ရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာ2019ခုနှစ်ကအဆင့်131နေရာမှာရှိခဲ့ပြီး2019ခုနှစ်ကရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ပြည်ပခသတင်းတွေနဲ့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ကတိုက်ပွဲသတင်းတွေကိုလွတ်လပ်စွာရေးသားထုတ်ပေါ်ခွင့်မရှိတာကြောင့်ဒီနှစ်ဧပြီလကထုတ်ပြန်ချက်မှာတော့မြန်မာနိုင်ငံဟာ2019ခုနှစ်ကထက်အဆင့်6ဆင့်ကျပြီးအဆင့်139နေရာကိုရောက်ရှိသွားခဲ့တာဖြစ်ပါလေ။ပြည်ကြားရေးဝန်ကြီးဟောင်းဦးရဲထွတ်ကတော့သူတို့အစိုးရလက်ထက်ကသတင်းမီဒီယာသမားတွေနဲ့အစိုးရကြားဖြစ်တဲ့ပြဿနာတွေကိုမီဒီယာကောင်စီမှအဓိကဖြေရှင်းခဲ့ပြီးတရားစွဲဆိုမှုတွေကိုနောက်ဆုံးအဆင့်မှဆောင်ရွက်ခဲ့ကြောင်းပြောပါလေ
။အပေါင်းက900လောက်ပါလို့ကတော့ဗျာကျွန်တော်တို့ကပြင်းချင်းမပြင်းချင်းနဲ့အဓိကကြတာကအဲ့ဒီပုံဟိုစာနယ်ဇင်းမှာဖြစ်နေတဲ့ကျင်းဝတ်ဆိုင်ရာကိစ္စတွေကိုဖြေရှင်းမဲ့သတင်းမီဒီယာကောင်စီတို့ရန်ရည်ရည်တွေမတုံ့မနဲ့ပုံမှတ်တွေကိုလွယ်လွယ်နဲ့ထုတ်ပြီးတော့သုံးနေတာကအန္တရာယ်ကြီးတယ်လို့မြင်တယ်။
ဒါအပြင်နိုင်ငံတကာကဖိအားပေးမှုတွေရှိနေတဲ့ရိုက်တာသတင်းတော်တွေအမှုကိုပြန်လည်စစ်ဆေးဖို့လိုကြောင်းလည်းဦးရဲထွတ်ကပြောပါလေ။သတင်းမီဒီယာလွတ်လပ်ခွင့်အဆင့်ကျသွားတာရဲ့အကျိုးဆက်အနေနဲ့မြန်မာနိုင်ငံအပေါ်မှာထားတဲ့နိုင်ငံတကာရဲ့ဆက်ဆံမှုတွေဟာကောင်းမှာမဟုတ်သလိုနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေနဲ့နိုင်ငံသားခီးသွွားဝင်ရောက်မှုတွေလည်းကြာဆင်းသွားနိုင်ကြောင်းလည်းသတင်းမီဒီယာသမားတွေနိုင်ငံရေးလှိလာသူတွေကထောက်ပြနေကြပါလေခင်ဗျာ။